မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ထောမတ်အိုဟေးကင်ဒါနာဟာရန်ကုန်မြို့ကိုတနင်္ဂနွေနေ့ညနေပိုင်းကရောက်ရှိသွားပါပြီ။ရခိုင်ပြည်နယ်မှာလူမျိုးရေးအကြမ်းဖက်မှုတွေစတင်ဖြစ်ပွားခဲ့တဲ့ဇွန်လနောက်ပိုင်းမစ္စတာကင်ဒါနာအနေနဲ့မြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်တာဖြစ်ပါတယ်။မြန်မာပြည်တွင်လူခွင့်ရေးအခြေအနေအရရက်ကိုအကဲခတ်ဆန်းစစ်ဖို့အတွက်တရင်တစ်ပတ်ကြာမဲ့မစ္စတာကင်ဒါနာရဲ့ခီးစဉ်တွင်သမရဦးသိန်းစိန်နဲ့အစိုးရတာဝန်ရှိသူတွေမြန်မာဒီမိုကရေစီရေးခေါင်းဆောင်ဒေါအောင်ဆန်းစုကြည်ပရဟိတအကျိုးဆောင်လူမှုအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့ရှိပါတယ်။မစ္စတာကင်ဒါနာဟာရန်ကုန်စင်ကြယ်ဘုံရှိအင်းစိန်ထောင်ကိုသွားရောက်မှာဖြစ်တယ်လို့လူမျိုးရေးပဋိပက္ခတွေကြောင့်အနည်းဆုံး88ယောက်သေဆုံး9000ကျော်အိုးမယ်အိမ်မယ်ဖြစ်ခဲ့ရတဲ့ရခိုင်ပြည်နယ်ကိုလည်းသွားရောက်အကဲခတ်လေ့လာဖို့ရှိပါတယ်။ရခိုင်ပြည်နယ်မှာလူမျိုးရေးတပ်ဖွဲ့တွေကရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားနှိပ်စက်နေတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးလူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးနာဗီပီလေးကစုံစမ်းစစ်ဆေးပေးဖို့တောက်ကြနေကတောင်းဆိုလိုက်ပြီးတဲ့နောက်မစ္စတာကင်ဒါနာရန်ကုန်မြို့ကိုရောက်ရှိခဲ့တာဖြစ်ပါတယ်။သမရဦးသိန်းစိန်လက်ထက်မှာပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်ထူးထူးကဲကဲတိုးတက်လာတာတွေ့ရပြီးမြေလူအခွင့်ရေးနဲ့ပတ်သက်လို့တော့ပြဿနာတွေနဲ့ရင်ဆိုင်နေရသေးပဲလို့မစ္စတာကင်ဒါနာကမှတ်ချက်ချပါတယ်။ရိုဟင်ဂျာတွေကိုဒုက္ခသည်စခန်းတွေမှာထားဖို့ဒါမှမဟုတ်တတိယနိုင်ငံတွေကိုပို့ဖို့အတွက်ကုလသမဂ္ဂကတာဝန်ယူပေးပါရန်သမ္မတဦးသိန်းစိန်ကပန်ကြားထားတယ်လို့မြန်မာသမ္မတရုံးအင်တာနက်စာမျက်နှာမှာမကြာခင်ကပဲဖော်ပြထားပါတယ်ရှင်။